နိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဂျပန်နိုင်ငံကဟာကြာခီးစင်ဖြစ်နေနိုဘမလာတည့်ရက်နေ့မှာစတင်သွားရောက်မှာဖြစ်ပါတယ်။နိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေးရဲ့ဖိတ်ကြားချက်အရဂျပန်နိုင်ငံကိုတရားဝင်ဖြစ်ကြည့်ခီးသွားရောက်မှာဖြစ်ကြောင်းအတိုင်းနိုင်ငံရုံးကအကြေညာချက်ထုတ်ပြန်ပါတယ်။ငါးရက်ကြာဂျပန်ခီးစင်တွင်ဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ဂျပန်အဂရစ်အာကီဟီတိုချင်းရောမီချီကိုရိုနဲ့လည်းဒေါက်တာဆန်းစုကြည်တွေ့ဆုံမှာဖြစ်ကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာဂျပန်ဝန်ကြီးချုပ်ရုံးအတွင်းဝန်ချုပ်ယိုရှိဟိတဲ့ဆုကကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပြီးဒီခီးစင်ကနေဂျပန်မြန်မာနှစ်နိုင်ငံကြားသမိုင်းကြောင်းအရရင်းနှီးခင်မင်းနဲ့ဆက်ဆံရေးတွေပုံမနှက်ဆိုင်စေလိမ့်မယ်လို့လည်းပြောပါတယ်။ဒါကဧပြီလမြန်မာနိုင်ငံမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရအသစ်တက်လာခဲ့ပြီးတဲ့နောက်ပိုင်းဒေါက်တာဆန်းစုကြည်ရဲ့ပထမဆုံးဂျပန်ခီးစင်ဖြစ်ပါတယ်။ဒေါက်တာဆန်းစုကြည်က2013ခုနှစ်က NLD ဥက္ကဋ္ဌအနေနဲ့ဂျပန်ကိုတွားရောက်ခဲ့တာပါ။ဂျပန်နိုင်ငံကြီးဝန်ကြီးဖူမီယိုအီရှိဒါကလည်းမေလာထဲမှာပဲမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးမြန်မာနိုင်ငံမှာစီးပွားရေးဖွံ့ဖြိုးမှုနဲ့ဒီမိုကရေစီအကောင်အထည်ဖော်ဖို့နှစ်နိုင်ငံလက်တွဲလှုပ်ဆောင်ရေးအတွက်နိုင်ငံတော်တိုင်ပင်ခံနိုင်ငံကြီးဝန်ကြီးဒေါက်တာဆန်းစုကြည်နဲ့ဆွေးနွေးခဲ့တာဖြစ်ပါတယ်။နိုင်ငံကြီးဖွံ့ဖြိုးဆိုင်ရာမဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်ဖို့လည်းသဘောတူညီခဲ့ကြတာပါ။